Ukraine စစ်ပွဲအခြေအနေတွေတင်းမာမှုတိုးလာနေချိန်မှာပဲရှေ့သတင်းပတ်ထဲချင်းပါပဲ G7 ဒီမိုကရေစီနိုင်ငံကြီးခုနှစ်နိုင်ငံရဲ့အစည်းအဝေးကိုတက်ရောက်ဖို့နိုင်ငံခြားရေးဝန်ကြီး Anthony Blinken အီတလီကိုသွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။ Ukraine ကိုကျူးကျော်တိုက်ခိုက်တဲ့ Russia ကိုစီးပွားရေးဒဏ်ခတ်မှုတွေထောက်ကုံဆန်ရထိန်းချုပ်မှုတွေအပြင်တခြားအရေးယူမှုတွေလုပ်ပြီး Russia တိုက်ခိုက်နေတဲ့ Ukraine ကိုကူညီပံ့ပိုးဖို့အတွက် G7 ခေါင်းဆောင်တွေပြီးခဲ့တဲ့စနေနေ့မှာပဲထပ်လောင်းကတိပြုခဲ့ကြတာပါ။အီတလီမှာပြုတ်လုံတဲ့ဒီအစည်းအဝေးမှာတော့ဝန်ကြီးဘလင်ကင်ကအရှေ့လေပိုင်းအရင်ရုရှားကျူကျော်စစ်အင်ဒိုပစိဖိတ်ဒေသလုံခြုံရေးအပြင်ဟေတီနဲ့ဆူဒန်ပြဿနာတွေကိုပါဆွေးနွေးဖို့ရှိတယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနအကြေညာချက်မှာပြောဆိုပါတယ်။နိုဝင်ဘာ23ရက်နေ့29ခီးစဉ်အတွင်းဝန်ကြီးဘလင်ကင်ဟာ G7 အစည်းအဝေးအပြီးမှာဗက်တီကန်ကိုသွားရောက်ပြီးပိုဟန်မင်းကြီးဖရန်စစ်နဲ့တွေ့ဆုံဖို့လည်းစီစဉ်ပါတယ်။အီတလီဟာအမေရိကန်၊ကနေဒါ၊ဂျပန်ပြင်သစ်၊ဂျာမနီနဲ့ဗြိတိန်နိုင်ငံနေပါတဲ့ G7 အဖွဲ့မှာ2024အတွက်အလှည့်ကျတဘာပဋိတာဝန်ယူထားသူလည်းဖြစ်ပါတယ်။